Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်မတ်လ10ရက်ဗုဒ္ဓနေ့ညနေ6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ19 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမှာရှားပေါင်ပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပိုင်းသတင်းတွေကိုမက်ခင်ပြူတွေနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ။အမေရိကန်ရွေးကောက်ပွဲမှာရုရှားဝင်နှောက်ခဲ့တဲ့ဆိုတဲ့ပေါ်မတ်လ20ရက်နေ့ကျရင်လွှတ်တော်မှာအများပြည်သူရှေ့မှောက်ကြားနာစစ်ဆေးဖို့ရှိပါတယ်။ရိုဟင်ဂျာမွတ်စလင်တွေကြုံတွေ့ခဲ့ရတာဟာလူသားမှုပေါ်ကျူးလွန်တဲ့ရာဇဝတ်မှုအဆင့်ထိမြောက်ွယ်ရှိတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကပြောလိုက်ပါတယ်။မြောက်ကိုရီးယားနဲ့တန်တမာရေးတင်းမာမှုဖြစ်လာအောင်မလေးရှားကစလုပ်ခဲ့တာမဟုတ်ဘူးလို့မလေးရှားဝန်ကြီးချုပ်နာဂျစ်ဘရဆက်ကပြောလိုက်ပါတယ်။ဒီသတင်းတွေအပအဝင်တခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
ကောင်းပါပြီရှင်တည်င်းတွေအပြီမှာတော့ရှမ်းပြည်နယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရနေမြေအတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့နားဆင်ရမှာက
ခုအချက်ကတိုက်တော့ပဲအမြောက်ကြီးကြတော့ပဲအခုရလုံးကြားကနေဟာကျွန်တော်တို့ကလဲဆက်တစ်ချောင်းအတိုက်တာပေါ့နော်
ပြောင်းနိုင်ငံဘက်ကိုထွက်ပြေးတင်းရှောင်နေသူတို့ပြောသွားတာပါပြည်စုံကနောက်ပိုင်းမှာကြားကြရပါမယ်ဒီအကြောင်းနဲ့တူလောက်ကင်မြို့တိုက်ပွဲကြောင့်ပြည်သူတွေရဲ့အသက်ဘေးအန္တရာယ်စိုးရိမ်ရတဲ့အတွက်တိုက်ပွဲချက်ချင်းရဖို့ဒုက္ခသည်ကူညီရေးအဖွဲ့တွေတောင်းဆိုကြတဲ့အကြောင်းတခါမြန်မာနိုင်ငံရေလောကမှာပါဝင်လှုပ်ရှားကြတဲ့မွတ်စလင်တွေနဲ့ဥကိုနီလှုပ်ကြံခံရမှုပေါ်အမြင်သဘောထားတွေအပြင်အမေရိကန်နိုင်ငံရေးဆိုင်ရာသတင်းလွှာကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုကြော်ကြော်သိန်းနဲ့မကင်ပြူထွေးတို့ပြောပြပေးပါမယ်ရှင်
အမေရိကန်ရွေးကောက်ပွဲကိုရုရှားကဝင်နှောက်ခဲ့တာနဲ့ပတ်သက်ပြီးအမေရိကန်အောက်လွှတ်တော်ထောက်လိုင်းဆိုင်ရာကော်မတီမှမတ်လ20ရက်နေ့ကျရင်အများပြည်သူတက်ရောက်နားထောင်လို့ရတဲ့စုံလွှမ်းစစ်ဆေးပွဲကိုပထမဆုံးအကြိမ်လုပ်မယ်လို့ကော်မတီဥက္ကဋ္ဌအောက်လွှတ်တော်မှဒေဗင်နူးနစ်ကအင်္ဂါနေ့မှာကြေညာထားပါတယ်။အများပြည်သူတက်ရောက်မဲ့စစ်ဆေးမှုမှာလာပြီးအစ်စ်ခံမဲ့တဲ့လက်ရှိ FBI ညွှန်ကြားရေးမှူး James Comey လည်းပါပါတယ်။ဟီလာရီကလင်တန်ရဲ့အီးမေးလ်အချုပ်တော်ပုံနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုမှာခိုမင်းရဲ့ပါဝင်မှုနဲ့ပတ်သက်ပြီးအကြီးအကျယ်ငြင်းပွားစရာတွေကရှိထားခဲ့တာပါ။ဒါအပြင်မြို့သားလုံခြုံရေးအေဂျင်စီ NSA ညွှန်ကြားရေးမှူး Mike Rogers, CIA ညွှန်ကြားရေးမှူးဟောင်း John Brennan တို့လည်းအစ်စ်ခံကြဖို့ရှိပါတယ်။ဒီကြောင့်နာစစ်ဆေးမှုအများပြားကိုအများပြည်သူရှေ့မှာလှုပ်ချင်တယ်လို့ကော်မတီဥက္ကဋ္ဌကပြောပါတယ်။ဒီကိစ္စမှာပါဝင်ပတ်သက်နေတဲ့ဘက်အားလုံးကဆွဆွဲပြောဆိုထားတာတွေရဲ့ထူးခြားအရေးပါမှုကြောင့်ဒီကြာနာမှုတွေကများနိုင်တဲ့များအရေးအတွက်အများဆုံးကိုအများပြည်သူရှေ့မှာလှုပ်သွားချင်ပါတယ်လို့ဆိုတာပါ။လာဘီအစ်စ်ခံမှုခေါ်ထားတဲ့လူခုနှစ်ဦးစီးရင်ထဲမှာရှီနီဂျိုဟောင်းဆယ်လီယိတ်စ်အမျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူးဂျေးမ်စ်ကလဘာတို့လည်းပါဝင်ပြီးလိုအပ်ရင်ထပ်ပြီးပြင်ဆင်တိုးချဲ့ဖြည့်ဆွတ်တာတွေလုပ်သွားမယ်လို့ကော်မတီဥက္ကဋ္ဌကပြောပါတယ်။အစ်စ်ခံမဲ့လူစီးရင်ကိုပါတီကြီးနှစ်ရာစလုံးကသဘောတူထားပြီးဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာရှိတဲ့နိုင်ငံရဲ့အကြီးဆုံးစစ်ဆေးရုံကိုဆရာဝန်ဟန်ဆောင်ထားသူတူအပါအဝင်လက်နက်ကန်တွေကဝင်ရောက်တိုက်ခိုက်တာကြောင့်လူလေးဦးထက်မနည်းသေဆုံးပြီးဒါဇင်နဲ့ကြီးဒဏ်ရာတွေရခဲ့ပါတယ်။ IS သတွေးကြွတွေကတော့ဒါဟာသူတို့လက်ချက်ဖြစ်တယ်လို့ပြောပါတယ်။တိုက်ခိုက်သူတွေဟာကပူးမြို့လယ်မှာရှိတဲ့ဂတင်လေးရာဆန်းဆရာတက်ခန်းစေယုံရဲ့ပင်မဂိတ်ပဝရှိရာမှာဖောက်ခွဲမှုတစ်ခုစတင်လှုပ်ဆောင်ပြီးတော့စေယုံဝင်တဲ့ကိုတိုက်ခိုက်တဲ့သူတွေအများပြားဝင်ရောက်နိုင်အောင်လုပ်ခဲ့ပြီးတိုက်ခိုက်ခဲ့ကြတဲ့အကြောင်းမျက်မြင်တွေ့သူတွေကပြောပါရယ်အာဖဂန်စူရတက်ဖွဲ့တွေနဲ့အကြမ်းဖက်လှုပ်ရှားမှုတံပြန်ချေမှုရေးတက်ဖွဲ့တွေဟာလက်နက်တွေအများပြားတည်ဆောင်လာတဲ့ဒီတိုက်ခိုက်သူတွေနဲ့အပြန်အလှန်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တယ်လို့လုံခြုံရေးအရာရှိတွေကပြောပါရယ်ဒီဖြစ်အထွေမှာတရားရသူတွေကိုတော့အနီးအနားကဝါစီယာအာဖဂန်အရက်ဖက်စေယုံကိုအရေးပေါ်လူနာတင်ရင်နေနဲ့ခေါ်ဆောင်သွားခဲ့တယ်လို့မျက်မြင်တွေ့သူတွေကပြောပါရယ်။ဒဏ်ရာရသူအများစုကတော့စေယုံလို့သမားတွေဖြစ်ပုံရပါရယ်။ထိခိုက်သေးဆုံးမှုအရေးအတွက်တိုးလာနိုင်ပွဲရှိတယ်လို့ကျန်းမာရေးအရာရှိတွေကပြောပါရယ်ရှင်
။အမေရိကန်ဗဟိုထောက်လွှမ်းရေးအေဂျင်စီ CIA တခုလုံးကိုအင်တာနက်ကနေဖောက်ထွင်းခိုးဝင်နိုင်ခဲ့တာလို့ဆိုတဲ့လောရတခုအဖြစ်ထောင်ပေါင်းများစွာသောမှတ်တမ်းတွေကိုအွန်လိုင်းပေါ်မှာလျှို့ဝှက်သတင်းအချက်အလက်တွေဖွင့်ချတဲ့ WikiLeaks အဖွဲ့ကအင်္ဂါနေ့မှာထုတ်ပြန်လိုက်ပါရယ်။ဒီလောရကြောင့်ရုပ်ဝတ်သတင်းအချက်အလက်တွေကိုလုံခြုံအောင်ထားနိုင်စွမ်းပေါ်အမေရိကန်ထောက်လှမ်းရေးတိုင်ဝမ်ကြမှာပိုပြီးစိုးရိမ်လာနေကြပါတယ်။ဒါပေမဲ့လည်းအခုဖွင့်ချလိုက်ပုံရတဲ့ကိစ္စဟာအမေရိကန်ရဲ့စိုက်ဘာစွမ်းရည်တွေအပေါ်အနေအဆုံလောလောဆယ်မှာတော့ထူးထူးခြားခြားထိခိုက်စေမှာမဟုတ်ဘူးလို့ထောက်လှမ်းရေးတာဝန်ရှိသူဟောင်းတွေကပြောကြပါတယ်။ WikiLeaks website မှာထုတ်ပြန်ထားတဲ့မှတ်တမ်းပေါင်း 8,980 ခုဟာဘယ်လောက်အစ်မှန်ဖြစ်တယ်ဆိုတဲ့အပေါ် VOA အနေနဲ့တိကျအတိမပြုတ်နိုင်သေးပါဘူး။ဒါပေမဲ့လည်းမှတ်တမ်းအများပြားဟာအစ်စ်တွေဖြစ်ပုံရတယ်လို့စိုက်ဘာလူညွန်ရေးဆိုင်ရာကြွမ်းကျင်သူတွေနဲ့ထောက်လှမ်းရေးတာဝန်ရှိသူဟောင်းတွေကပြောကြပါတယ်။ CIA အနေနဲ့အင်တာနက်ကနေထွန်းဖောက်ဝင်နိုင်တဲ့နည်းလမ်းအများစုကိုထိန်းချုပ်နိုင်စွမ်းလက်လွတ်လိုက်ရပြီလို့ WikiLeaks ရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။
အမေရိကန်ပြည်ထောင်စုရဲ့ဒုက္ခသည်လက်ခံရေးအစီအစဉ်နဲ့မွတ်စလင်အများစုနိုင်ငံ6နိုင်ငံကလူတွေကိုပြည်ဝင်ခွင့်ကန့်သတ်တဲ့သမ္မတဒေါ်နယ်ထရန့်ရဲ့အမိကိုတရားရေးလမ်းကြောင်းကနေကန့်ကွက်ထားတာတွေကိုတော့ရှေ့သတင်းပတ်ထဲမှာကြားနာဖို့အမေရိကန်ဖက်ဒရယ်တရားရုံးတစ်ခုကညွှန်ကြားလိုက်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလထဲမှာလက်မှတ်ရေးထိုးခဲ့တဲ့သမ္မတထရန့်ရဲ့မူလအမိကိုဟောင်ဝိုင်ပြည်နယ်ကအစိုးပိုင်းကလေးကတရားဝင်ကန့်ကွက်ခဲ့ပေမဲ့ဒီမိန့်ကိုအစိုးရကတရားဝင်အကောင့်ထဲမပေါ်နိုင်အောင်ဖက်ဒရယ်တရားရုံးတစ်ခုကကန့်ကွက်မိန့်ထုတ်ခဲ့ပြီးတဲ့နောက်မှာတော့ဟောင်ဝိုင်ကကန့်ကွက်တဲ့အမှုကိုလည်းဆိုင်းငံ့ခဲ့တာပါ။အခုတခါဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲသမ္မတကနောက်ထပ်အမိန့်ထပ်မံထုတ်ပြန်လိုက်ပြီးတရားရုံးမှာအစိုးရကအယူခံဝင်နေတာကိုလည်းပြန်ပြီးတော့ရုပ်သိမ်းလိုက်တာကြောင့်အမှုကိုရှေ့ဆက်လုဆောင်သွားမယ်လို့ဟောင်ဝိုင်ပြည်နယ်ကပြောပါရယ်။နှစ်ဖက်စလုံးကသဘောတူတဲ့အချိန်သတ်မှတ်ချက်ကိုအင်္ဂါနေ့ကထုတ်ပြန်ခဲ့တာမှာတော့ဟောင်ဝိုင်အနေနဲ့ပြန်လည်ပြင်ဆင်ဖြည့်ဆွတ်ထားတဲ့သမ္မတအမိန့်ကိုစိန်ခေါ်တဲ့ကန့်ကွက်စာကိုဒီကနေ့ပုံထုနေ့မှာတင်မှာဖြစ်ပြီးတော့ဒါကိုအစိုးရဘက်ကဒီလ23ရက်နေ့မှာပြန်လည်ခြေပအာမှာပါ။နှစ်ဖက်အပြန်လည်ကြားနာမှုတွေကိုတော့25ရက်နေ့မှာလုပ်သွားမှာပါရှင်။
VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေဗိုလ်တူးညနေပဲသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်လူနည်းစုတွေကြုံတွေ့ခံစားရတဲ့နှိပ်စက်ညှဉ်းပန်းမှုတွေဟာလူသားမှုအပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုအစစ်အထိဖြစ်ပွားရှိတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးကဒီကနေ့မှပဲပြောလိုက်ပါတယ်
။ Myanmar denied access to my office and so our report stemmed from a mission by my office to Bangladesh
လူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးကတာဝန်ရှိသူတွေကိုမြန်မာနိုင်ငံကဝန်ခွင့်မပြုခဲ့ပါဘူး။ဒါကြောင့်ကျွန်တော်တို့အစီရင်ခံစာဟာရိုဟင်ဂျာ9,300လောက်ထွက်ပြေးသွားတဲ့ဘင်္ဂလားဒေ့ရှ်ကိုတွားပြီးပြည်စုရေးသားခဲ့တာပါ။ထွက်မပြေးနိုင်တဲ့ကလေးငယ်တွေ၊တက်ကြီးရွယ်တွေအပါအဝင်လူစုအပြုံလိုက်တပ်ဖြတ်တာ၊ရွာလုံးကျွတ်မိရှုပစ်တာ၊ပြစ်ခတ်တာ၊လူအမျိုးများကိုဖမ်းဆီးတာ၊စနစ်တကျစီစဉ်ပြီးမရင်းကျင်တာနဲ့လိမ်ပိုင်းဆိုင်ရာအာဏာလုတာ၊စာနာရိတ်ခါနဲ့အစားအစာအရင်းမြစ်တွေကိုရည်ရွယ်ချက်နဲ့ဖျက်ဆီးပစ်တာဆိုတဲ့အထောက်အထားတွေနဲ့အတူထပ်ဆင့်အတည်ပြုတဲ့မျက်မြင်ထွက်ဆိုချက်တွေကိုရခဲ့ပါတယ်လို့လူခွင့်ရေးမဟာမင်းကြီးဇာယက်ရာယက်အယ်ဟူစိန်ကဒီကနေ့ဂျနီဗာလူခွင့်ရေးကောင်စီဌာနချုပ်မှလုပ်တဲ့စီဝေးတွင်ပြောတော်တာပါစိုးရွားပြီးနှစ်ပေါင်းများစွာဖြစ်လာတဲ့နှိမ့်ဆက်ညှဉ်းပန်းမှုအခြေအနေနောက်ခံမှာလူခွင့်ရေးချိုးဖောက်တယ်ဆိုတာရဲ့ပြင်းထန်မှုဟာကျွန်တော်တို့တော့လူသားမှုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုအဆင့်ထိမြောက်နိုင်မှရှိပြီးဒါဟာနိုင်ငံတကာရာဇဝတ်တရားခွင်ရုံး ICC ကကင်တွယ်လှုံ့ဆော်ခွင့်ရှိတဲ့အခြေအနေဖြစ်နေပါတယ်လို့မဟာမင်းကြီးအယ်ဟူစိန်ကပြောပါတယ်မဟာမင်းကြီးရဲ့အခုလိုပြောဆိုချက်နဲ့ပတ်သက်ပြီးအစည်းအဝေးတက်နေတဲ့မြန်မာကိုယ်စားလှယ်အဖွဲ့ဘက်ကတုံ့ပြန်ပြောဆိုတာတော့ထွက်မလာသေးပါဘူး
မြောက်ကိုရီးယားကမကြသေးခင်ကပဲတိုက်ချင်းပြင်းဒုံးကျည်တွေဆန်သက်ပြစ်လွတ်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂလူ့ကျိုးရေးကောင်စီမှဒီနေ့တကယ်ပိတ်အစည်းအဝေးလုပ်ဖို့ရှိပါတယ်။ထိတ်တရင်ဆိုင်မှုတွေ့တာမျိုးကိုရှောင်ကြဖို့မြောက်ကိုရီးယား၊တောင်ကိုရီးယားနဲ့အမေရိကန်တို့ကိုတရုတ်ကတောင်းဆိုထားချိန်မှာပဲအခုလိုလုံခြုံရေးကောင်စီအစည်းအဝေးလုပ်မှာပါ။မြောက်ကိုရီးယားဘက်ကနျူကလ িয়ার နဲ့ဒုံးကျည်ဆန်သက်တာတွေကိုရက်ဆိုင်ပြီးအပြန်အလှန်အားဖြင့်အမေရိကန်နဲ့တောင်ကိုရီးယားတို့ကပူးရဲစီလက်ချက်မှုတွေကိုရက်ဆိုင်ဖို့အတွက်တရုတ်နိုင်ငံသားရင်းဝင်ကြီးဝမ်ယီကအဆိုပြုထားပါတယ်။တဖက်ရဲ့လုံရက်တစ်ခုချင်းစီကိုနောက်တစ်ဖက်ကဖြစ်တင်ဝေဖန်ချပြီးဘယ်ဘက်ကမှလမ်းမပေးချင်ပဲထိတ်တိုက်အရှိန်မြင့်မောင်းနေကြတဲ့ယထားတွေလို့ဖြစ်နေတယ်လို့ဝင်ကြီးဝန်ကပြောပါရယ်။အင်္ဂါနေ့မှာမြောက်ကိုရီးယားကဒုံးကျည်တွေပြစ်လို့ဆန်းသက်တာကိုကုလသမဂ္ဂကဖြစ်တင်ရှုံချထားပြီးဒေသရင်းမှာလက်နက်အပြိုင်ဆိုင်တက်ဆင်လာမယ့်အရေးကိုသတိပေးထားပါရယ်။ကိုရီးယားဒီမိုကရက်တစ်သမ္မတနိုင်ငံ DPRK ကလူမှုမှာကြီးမားတဲ့လိုအပ်ချက်တွေမပြည့်မစုံရှိနေချိန်မှာအစိုးရကပဲ့ထိန်ဒုံးကျည်တွေတက်ဆင်ဖို့အတွက်အရင်းမြစ်တွေကိုလွှဲပြောင်းအသုံးပြုနေတယ်လို့လည်းလူကြွေးကောင်စီရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါရယ်ရှင်။
တောင်ကိုရီးယားနိုင်ငံမှာအမေရိကန်ရဲ့အငင်းပွားပွဲဒုံးကျည်ကာကွယ်ရေးစနစ်ချထားတာနဲ့ပတ်သက်လို့တရုတ်ဆိုရကကန့်ကွက်တာဟာကြိုးကြောင်းစီလျော်မှုမရှိဘူးလို့အမေရိကန်အကြီးတန်းတန်တမန်တူကအင်္ဂါနေ့မှာပြောလိုက်ပါတယ်။ယာရုကနေမကြခင်နားယူတော့မဲ့အရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံကြားရေးဝန်ကြီးဒန်နီယယ်ရက်ဆယ်ကအင်္ဂါနေ့ညနေပိုင်းမှာသတင်းတောက်တချို့နဲ့တွေ့ဆုံလာမှာအဲ့လိုပြောသွားတာပါ။တရုတ်အနေနဲ့မြောက်ကိုရီးယားပေါ်ဩဇာတက်ရောက်မှုကိုနီးမန်လန်းမန်အသုံးပြု၍ကြိုးစားဖို့လည်းသူကတိုက်တွန်းပါတယ်။ပြီးခဲ့တဲ့တနင်္လာနေ့မှာမြောက်ကိုရီးယားကပဲ့ထင်းဒုံးကျည်၄စင်းထက်မနည်းပြစ်လို့ဆန်းသက်ခဲ့ပြီးတဲ့နောက်အမေရိကန်ဆိုရကတောင်ကိုရီးယားမှာတပ်ဒုံးခွင်တုံးစနစ်ကိုပထမဆုံးချထားလိုက်တာပါ။အဲဒီလိုအမေရိကန်ကအစစ်မြေနဲ့စနစ်ချထားလိုက်တဲ့အပေါ်တရုတ်ဆိုရကဒါဟာမလူအပ်ဘဲစီးရေးရှင်တက်လောင်လို့တဲ့ရန်လူတွေလုပ်ရဖြစ်တယ်ဆိုပြီးပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ပါတယ်။
မြောက်ကိုရီးယားနဲ့တန်တမာရေးအငင်းပွားနေတဲ့ကိစ္စကိုမလေးရှားနိုင်ငံကစခဲ့တာမဟုတ်ဘူးလို့ဝန်ကြီးချုပ်နာချစ်ရဆက်ကဒီကနေ့ပြောပါရယ်။မြောက်ကိုရီးယားခေါင်းဆောင်ရဲ့အဖေတူအမေခွဲအကူမလေးရှားနိုင်ငံကွာလာလမ်ပူလေဆိပ်မှာဖေဖော်ဝါရီလ13ရက်နေ့ကလှုပ်ချန်တက်ပြက်ခံလိုက်ရတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးနိုင်ငံအခြားတန်တမာရေးတင်းမာနေတာပါ။ကင်ချုံနမ်ရဲ့မိသားစုဆွေမျိုးသားချင်းတွေဟာမျိုးရိုးဗီဇ DNA နမူနာတွေပေးဖို့တိတ်ကြောက်နေပုံရတယ်လို့လည်းမလေးရှားဝန်ကြီးချုပ်ကပြောပါရယ်။ အပြင်းထန်ဆက်ပြီးအငင်းပွားနေတဲ့ကြားမှာပဲမလေးရှားကတော့မြောက်ကိုရီးယားနဲ့ဆက်ဆက်ညှိနှိုင်းချင်ဆဲပါပဲလို့လည်းဝန်ကြီးချုပ်ရန်ဆက်ကပြောပါရယ်ဒီမှုနဲ့ပတ်သက်ပြီးတော့မျှတာတဲ့ဖြေရှင်းချက်တခုရတဲ့အထိမြောက်ကိုရီးယားနိုင်ငံတဲမလေးရှားနိုင်ငံသားတွေကိုတိုင်းပြည်တွေကနေထွက်ခွာသွားခွင့်မပြုဘူးလို့မြောက်ကိုရီးယားကအင်္ဂါနေ့မှာကြေညာလိုက်တာကြောင့်တင်းမာမှုပိုပြီးတော့ဆိုးလာတာပါမလေးရှားကလည်းမြောက်ကိုရီးယားနိုင်ငံသားတွေကိုထွက်ခွာခွင့်မပေးဘဲအလားတူတုံ့ပြန်ထားပါရယ်ရှင
်သမ္မတဒေါ်နယ်ထရမ့်ကိုကန့်ကွက်ဆန္ဒပြကြမယ်အမျိုးသမီးမပါတဲ့တနေ့တားလို့ဆိုရမယ် A day without a woman ဆိုတဲ့ဆန္ဒပြပွဲမှာပါဝင်ဖို့ကြောင်းသွားမှာမဟုတ်ဘူးလို့ဆရာမတွေကပြောထားတာကြောင့်အမေရိကန်ကအစိုးရကြောင်းအများအပြားဒီကနေ့ပိတ်ထားရဖို့ရှိပါတယ်ဒီကနေ့ကြောက်ရွံ့တဲ့နိုင်ငံတကာအမျိုးသမီးများအနေနဲ့တိုက်ဆိုင်ပြီးတော့အခုဆန္ဒပြပွဲကိုလုပ်ဖို့စီစဉ်ထားကြတာပါဖိလစ်ပိုင်မှာတော့ရာဘောများစွာသောအမျိုးသမီးဆန္ဒပြသူတွေဟာမနီလာမြို့တော်ကဖိလစ်ပိုင်တန်ရုံးရှိကိုကြီးတက်ကြပြီးဒီကံပါခင်ဗျာအမေရိကန်တန်ရုံးရှိကိုကြီးတက်ကြပြီးသမ္မတထရမ့်ပုံပါတဲ့အမေရိကန်အလံအတုကိုမီးရှို့ပြီးတော့ဆန္ဒပြကြပါတယ်ခင်ဗျာ
Direct from Washington, the voice of America, VOA.
နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိနေမှခင်ပြူထွေးတို့ကြီးညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်ပါတွေဘက်ကိုဆက်ပါမယ်။မြန်မာနိုင်ငံဆိုင်ရာသတင်းလွှာနဲ့အရင်စပါမယ်ရှင်။ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကန်မြို့ပတ်ဝန်းကျင်မှာဒီကနေ့အထိပြစ်ခတ်တိုက်ခိုက်တာတွေဆက်လက်ဖြစ်ပွားနေဆဲဖြစ်ပြီးလက်နေကြီးကြီးတချို့ဟာတရုတ်နိုင်ငံဘက်ကိုကြားရောက်ပောက်ကွဲတာတွေရှိနေပါတယ်။လောက်ကန်မျိုးကနေစစ်ဆောင်ဒုက္ခသည်1000လောက်ထိတရုတ်နိုင်ငံဘက်တင်းရှောင်နေရတယ်လို့မြန်မာပြည်လေပိုင်းကလာရောက်လုံလုံခြံကြသူတွေကတော့လာရှိုးမျိုးကနေရပြန်တာအနည်းဆုံး1000ကျော်ဝန်းကျင်အထိရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဒီနေ့လာနေမနေ့အစောပိုင်းကစတင်ဖြစ်ပွားခဲ့တဲ့ကိုကန့်ဒေတာတိုက်ပွဲတွေဟာလောက်ကင်မြို့မှာညင်သက်ခဲ့ပေမဲ့ရန်လုံကျိုင်းနဲ့နေဆက်တချောင်းမှာဒီကနေ့အထိပစ်ခတ်တာတွေဆက်လက်ဖြစ်ပွားနေဆဲရှိပါတယ်။ဒီကနေ့နေဆက်ဒေတာမှာတိုက်ပွဲဖြစ်ပွားနေဆဲအခြေအနေကိုတရုတ်နိုင်ငံဘက်ကတင်းရှောင်နေသူတဦးကအခုလိုပြောပါတယ်
။ခုအချိန်ကတိုက်တော့ပဲအမြောက်ကြီးချတော့ပဲအခုရန်လုံကျိုင်းကနေဟာကျွန်တော်တို့ကနေဆက်တချောင်းကတိုက်တာပေါ့နော်။
လက်နက်ကြီးကြီးတချို့ဟာတရုတ်နိုင်ငံနယ်နိမိတ်အတွင်ကြားရောက်တာတွေရှိကြောင်းလည်းဆက်ပြီးပြောပါတယ်။
မြန်မာပြည်လာတဲ့အလုံးပေါင်း10လုံး20လောက်ရှိပြီအာဒီလိုပြီမှာဝင်ခဲ့ပါတယ်အာတစ်ချက်ကြတော့တို့မြန်မာဟောမြန်မာတန်ခုတ်တမားပြောတော့ထိသွားပြီတို့ကဂျိုက်နာမှာတို့လေမောင်အောက်မှာထိသွားပြီးတော့နှစ်ယောက်ထိတယ်ပြောရတော့ဒီလိုပဲချစ်သွားတာပေါ့နော်ဒီနှစ်ပြောရတော့အခုအစိုးရပြောဆိုရခေါင်းကောင်းမွန်စွာတို့ကတဲသွားပြီးတော့ဆေးရုံကတော့ကူးပေးတာပေါ့နော်တကယ်အတဲတာတော့မဟုတ်ပါဘူး
တကြောပြန်ထမှန်ဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်လောက်ကင်မျိုးကလူတွေတောင်းနဲ့ချီပြီးတရုတ်နိုင်ငံဘက်ကိုတိတ်ရှောင်နေရတယ်လို့လည်းအခုလိုပြောပါတယ
်။နှစ်ပေါင်းကျော်ပြီပေါ့နော်။ကိုကဒီအိမ်ဖို့ကိုအမျိုးအိမ်ဖို့ကိုတွေကတဲချဖို့ကိုတဲချတာပေါ့နော်။ဒီကျွန်တော်တို့လူယုတ်ပြည်ရဲ့ထုတ်ခါတဲ့ရှိတဲ့နေအားထားတဲ့နေရာတွေကကောင်းမွန်စွာထုတ်ချပါတယ်။အခုလောဆယ်ကတော့တောင်းကဏ္ဍလောက်ရှိပြီပေါ့နော်။ထုတ်ချင်မှရောက်ပြီပေါ့နော်။
မြန်မာနိုင်ငံမြေပြန်ဒေတာဘက်ကနေလောက်ကင်မျိုးကိုတွဲရောက်အလုပ်လုပ်ကင်သူတွေကတော့လာရှိုးမျိုးကနေတစ်ဆင့်နေရာရင်းကိုပြန်နေကြပြီးဒီလိုနေရာပြန်သူတွေကိုလာရှိုးမျိုးမန်ဆူဖုံးတော်ကြီးတောင်းကနေကူညီထောက်ပံ့ပေးနေပါတယ်။လာရှိုးကနေရာပြန်သွားသူတွေရဲ့အခြေအနေကိုတော့မန်ဆူတောင်းကကူညီကယ်ဆယ်ရေးဆောင်ရွက်နေသူဦးမမောင်တန်းကအခုလိုပြောပါတယ်
။ခုနကပဲဝန်နာကဟိုအလောက်တရားဝန်ကျင်လောက်ရှိတယ်ခင်ဗျ။အုံမတရားဝန်နာတရားဝန်ကျင်လောက်ရှိတယ်။အခုနောက်ထပ်နှစ်နာရီအကြာလောက်မှရောက်မှ400ဝန်းကျင်လောက်ရှိမှာခင်ဗျ။ဟိုအကြမ်းကြမ်းကတော့1200ဝန်းကျင်လောက်ရှိတယ်။ဒါဒီတောင်းထဲကဟိုဒီချက်တန်းသွားတာကျွန်တော်စီးရင်နေယူတာဆရာရှိတယ်။အဲ့ဒီကားနဲ့ပဲသူတို့ကစက်ပြီးမန်းလေးသွားမှာဆိုတော့ထင်းနဲ့တွေးလိုက်တယ်။ဟိုစက်ပြီးနေပြီးတော့အဲ့ဒါတကယ်လောက်ရှိတယ်။မနေ့ကဆို10နာရီနောက်ပန်းမဝင်တာ400လောက်ရှိတယ်။10နာရီနောက်ပန်းရတကောင်ရှိဝင်တာ
တချို့နေရပြန်သူတွေဟာမန်ဆူဖုံးတော်ကြီးကြောင်းကိုမဝင်ပဲမြို့အတွင်းကတဲခိုကန်းတွေကနေတဆင့်ပြန်လာတွေလည်းရှိကြောင်းဒီလိုပြန်နေသူတွေဟာလည်းတထောင်ကျော်လောက်ရှိနိုင်ကြောင်းပြောပါတယ်ဒီကနေ့မှာတော့လောက်ကင်မြို့ကနေရပြန်သူတွေကိုဌာနဆိုင်ရာတွေကပါလာရောက်အကူအညီပေးနေကြောင်းလည်းအခုလိုပြောပါတယ
်အခုတော့လူကြပြန်လဲတော်တော်လေးလာကူပေးနေပါတယ်လူကြပြန်လဲကူပေးနေပါတယ်ထွေးဥကလည်းပူပေါင်းနေပါတယ်အဲ့ဒီပုံမှာတော့ကျွန်တော်တို့ကိုအဆင်ပြေပါတယ်အဲစိတ်သက်ကလည်းကျွန်တော်လာပြီးဒီမှာဟိုကနေရာထိုင်နေယူပြီးသူတို့စက်မှတ်ပြီးကုတပေးမယ်လူမမပါလာရင်နောက်ဒေတာနဲ့စက်မှတ်ရေးဌာနအဲ့ဒါလည်းအစိုးရဘက်ကလည်းသူတို့လာထိုင်ပြီးကုတပေးမယ်အဲနောက်အခုတစ်ဖွဲ့ဒီနေ့စက်နေရောက်တာအသက်20ဖွဲ့ပါအဲသူတို့ကကြတော့ဟိုသူမျိုးတွေစက်တော့ချိတ်ချက်ပေးဖို့အဲအသက်နဲ့ဟိုကွဲနေတဲ့သူမျိုးတွေချိတ်ချက်ပေးဖို့လုပ်မယ်ဆိုပြီးခုနကကျွန်တော်နေရာချထားပေးပါတယ်
ပြီးခဲ့တဲ့2015ခုနှစ်ဖေဖော်ဝါရီလမှာလဲလောက်ကင်မြို့အတွင်းမှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးအဲ့ဒီအချိန်ကတိမ်းရှောင်ထွက်ပြေးရသူပေါ့အနည်းဆုံး9000ကျော်လောက်ရှိခဲ့တယ်လို့လောက်ကင်မြို့ကိုလည်းစစ်အုပ်ချုပ်ရေးကြီးညာခဲ့ရပါတယ် 2009ခုနှစ်ကလောက်ကင်မြို့မှာဖြစ်ပွားတဲ့တိုက်ပွဲအတွင်းကတော့ဒုက္ခသည်3000လောက်ဟာတရုတ်နိုင်ငံဘက်ကိုတိမ်းရှောင်ခဲ့ရပါတယ်
။ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်။တဆက်ထမှာပဲလောက်ကင်မြို့တိုက်ပွဲကိုချက်ချင်းရဆိုင်ဖို့တောင်းဆိုမှုတွေကိုလည်းတင်ပြလိုပါတယ်ရှင်။ရှမ်းပြည်နယ်လောက်ကင်မြို့ဒေသမှာMNDAA ကိုကန်တာနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်ရက်သားတို့ရဲ့အသက်ဘေးလုံခြုံရေးအထူးစိုးရိမ်နေရတဲ့အကြောင်းနဲ့အပြည့်အခက်တွေချက်ချင်းရဆိုင်ဖို့လိုအပ်နေကြောင်းကချင်ဒုက္ခသည်အရေးပူရဲကူညီရေးအဖွဲ့ကတောင်းဆိုလိုက်ပါတယ်ဒီအကြောင်းပြေစုံကိုမိုင်းအင်ဂျင်နိုင်ကတင်ပြပေးပါမယ်ရှင်
မတ်လ6ရက်နေ့ကလောက်ကင်ဒေသမှာစတင်ဖြစ်ပွားခဲ့တဲ့ MNDAA ကိုကန့်တပ်တွေနဲ့မြန်မာတပ်မတော်ကြားတိုက်ပွဲတွေကြောင့်မူလာရင်းပြကျောင်းစီယာမှာတအူးအပါဝင်အရက်သားနဲ့လုံခြုံရေးတပ်ဖွဲ့ဝင်စုစုပေါင်း20ဦးလောက်သေဆုံးခဲ့ပါတယ်။နောက်ထပ်ထိခိုက်ဒဏ်ရာရသေဆုံးတဲ့အရေးအတွက်အတိအကျမသိရသေးဘူးလို့ဒုက္ခသည်အရေးပူးတွဲကူညီရေးအဖွဲ့ကအင်္ဂါနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။စစ်ပြေးဒုက္ခသည်တွေဟာဘေးလွတ်ရာဖြစ်တဲ့နေရာတွေကိုထွက်ပြေးနေကြပြီးလောက်ကင်ဒေသခံအများစုဟာတရုတ်နယ်စပ်ဘက်မှာခိုးလုံနေကြပါတယ်။အဲ့ဒီဒေသမှာမြန်မာပြည်အောက်ပိုင်းကနေရွှေပြောင်းလောက်ကင်နေသူတွေကတော့နေရရင်ပြန်နိုင်ရေးလာရှိုးမျိုးဘက်ကိုထွက်ပြေးလာကြပါတယ်။ဒါနဲ့ပတ်သက်လို့ကချင်လူမှုအဖွဲ့အစည်းတစ်ခုဖြစ်တဲ့ Nonshon ကချင်ပညာရေးကွန်ရက်တာဝန်ခံတအုပ်ဖြစ်တဲ့ဆိုင်းခုံကအခုလိုပြောပါတယ်။
ဒီ IDP တွေကများတော့ဖြစ်ဒီဖုန်ကြီးကျောင်းတွေမှာလာခိုးလုံတယ်လားအထူးဖြစ်လာရှူးမှာလာခိုးလုံတဲ့ IDP တွေများတော့ဖြစ်ကတော့ပမာပြည်ဘက်ကလာတဲ့ဟိုကာတွေများတယ်ဒေသခံတွေကျတော့ကျွန်တော်လာရှူးတွေကိုရောက်လာတဲ့လူတွေတအားနေကြတယ်သူတို့များတော့ဖြစ်ကဒီဒေသခံတွေကပြုတ်ပြည်ဘက်ကိုရှူးကြောင်ကြတဲ့လူတွေများကြတယ
်အင်္ဂါနေ့ထိလာရှူးမြို့မန်ဆူဖုန်ကြီးကျောင်းမှာခိုးလုံသူပေါင်း200လောက်ရှိသွားပြီလို့လေကချင်ဒုက္ခသည်အရေးပူးတွဲကူညီရေးအဖွဲ့ကပြောပါတယ်။ဒါအပြင်သူတို့နေရရင်ပြန်ပို့နိုင်ဖို့လေအကူအညီတွေပေးနေပြီးဝိုင်းဝန်းပံ့ပိုးမှုတွေလည်းလိုအပ်နေတယ်လို့ဆိုပါတယ်။တိုက်ပွဲတွေဖြစ်နေတဲ့လောက်ကင်ကနေကုန်းလုံကိုထွက်ပြေးဖို့သွားရတဲ့လမ်းဟာစစ်ပြေဒုက္ခသည်တွေအတွက်လုံခြုံမှုမရှိသလိုကားအနည်းငယ်ပဲဖြတ်တန်းသွားလာနိုင်ကြောင်းဒုက္ခသည်အရေးကူညီပေးသူတွေကပြောပါတယ်။လမ်းခီကားစရိတ်တွေဟာလည်းအရင်ကတည်းကဆိုင်ဆယ်ဆလောက်မြင့်တက်သွားတယ်လို့ဆိုပါတယ်။ပဋိပက္ခတွေပြင်းထန်နေတဲ့ရှမ်းပြည်မြောက်ပိုင်းဒေသမှာအရက်သားတွေအတွက်အကာအကွယ်ပေးရေးနဲ့အသက်ဘေးလုံခြုံရေးတွေကိုအဓိကထားဆောင်ရွက်ပေးဖို့လိုအပ်နေကြောင်းဆမ်ခုံကလည်းပြောပါတယ်
။ဒီမြောက်ပိုင်းကျတော့ကျွန်တော်ဒီထူးဆန်းဆင်နေတာတော့ major offensive ဆိုတော့တိုင်းဒေသဘက်မှပြင်မှခုခံတဲ့အချိန်ကျတော့ပူပြီးမှတိုက်ပွဲတွေကြီးတာပေါ့နော်ဒီအစိုးရဘက်ကနေပြီးမှတစ်ဖက်တည်းထူးဆန်းစီနေတာတော့အရန်ကြပါပြီကြပါပြီအမြဲတမ်းဒီကဖြစ်နေတာပေါ့တကယ် IDP ရဲ့ concern ကျတော့ဒီကိုကန်လောက်ကိုင်းမှာဖြစ်ပြီဆိုရင်အထူးဖြစ်ဒီဒေမီဒီယာတွေကမရောက်နိုင်တဲ့အချိန်ကျတော့ပေတဲ့လူတွေရဲ့အခြေအနေတွေရောပြင်းပြီးဒုက္ခတွေရဲ့အခြေအနေပြင်းပြီးသူတွေရဲ့အခြေအနေကတအားဆိုးရဖို့ပိုများတယ်ပေါ့နော်ဒီလူတွေပျောက်တယ်အစားထိခိုက်တန်ရာရတဲ့ဟာကအစားပေါ့နော်အဲ့ဒါတွေရောရှိရပေါ့ဒါမဲ့လူတွေကအရင်ကအတွေ့အကြုံတွေလည်းရှိရောသူတို့အနေနဲ့ဘယ်လိုပြောမလဲကျူးကျင်းပြင်းစီမှုများရှိနိုင်မလားပေါ့နော်ဒါတော့ရှိတယ်ပေါ့
တိုက်ပွဲတွေဖြစ်နေတဲ့ဒေသတွေမှာထိခိုက်တရာရသူတွေအတွက်ကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်ပေးနိုင်မှုအရေးတကြီးလိုအပ်နေတယ်လို့လည်းကချင်ဒုက္ခသည်ရေးဆောင်ရွက်နေသူတွေကပြောပါတယ်ဒုက္ခသည်ရေးပူးပေါင်းဆောင်ရွက်နေတဲ့အဖွဲ့တွေထဲမှာ KBC KRDC KDG KWA စတဲ့ကချင်အဖွဲ့အစည်းပေါင်း6ဖွဲ့ပါဝင်ပါတယ်ရှင
်မအင်ဂျင်နိုင်တင်ပြခဲ့တာဖြစ်ပါတယ်ဆက်လက်ပြီးနောက်ထပ်မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ပြပေးပါဦးမယ်ရှင်ထင်ရှားတဲ့ဥပဒေအကြံပေးဦးကိုနီဟာဒီဇန်နဝါရီလ29ရက်နေ့ကရန်ကုန်မြို့မှာလှုပ်ကြံတက်ဖြတ်ခံလိုက်ရတဲ့နောက်သူ့ရဲ့စွမ်းဆောင်မှုတွေပေါ်လူတွေပိုးပြီးအာရုံစိုက်လာကြပါတယ်နှစ်ပေါင်း50ကျော်ဆေးအုပ်ချုပ်ရေးအောက်ကြာရောက်ခဲ့တဲ့မြန်မာပြည်သူလူထုရဲ့ဒီမိုကရေစီရေးလမ်းကြောင်းပေါ်မှာမနေမနားပါဝင်ဆောင်ရွက်ခဲ့တဲ့အသက်63နှစ်အရွယ်ဦးကိုနီဟာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတက်တက်ကြွကြွလှုပ်ရှားခဲ့သူလည်းဖြစ်ပါတယ်မြမနိုင်ငံရေးလောကမှာပါဝင်လှုပ်ရှားနေကြတဲ့မွတ်စလင်တွေနဲ့ဦးကိုနီလှုပ်ကြံမှုနဲ့ပတ်သက်တဲ့သူတို့ရဲ့အမြင်တွေနဲ့ပတ်သက်ပြီးဂျိုးဖရီမန်ရန်ကုန်မြို့ကနေပေးပို့တဲ့ဆောင်းပါးကိုနန်းလောင်ကတင်ပြပေးပါမယ်ရှင်
မြမထိတ်တန်နိုင်ငံရဲ့အတိုင်းအဝိုင်းမှာပါဝင်လှုပ်ရှားနေတဲ့အရေးပါတဲ့မွတ်စလင်အနေငယ်ထဲမှာဦးကိုနီဟာတအူအပါဝင်မှာမြမနိုင်ငံရေးမှာစစ်တပ်ရဲ့လွှမ်းမိုးမှုတွေရောကြသွားအောင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတက်တက်ကြွကြွလှုပ်ဆောင်နေတဲ့အချက်ကဦးကိုနီလှုပ်ကြံတက်ဖြတ်ခံလိုက်ရတဲ့အကြောင်းရင်းဖြစ်နိုင်တယ်လို့ကျွမ်းကျင်သူတွေကသုံးသပ်ပါတယ် ဒီလိုလောက်ချံမှုကြောင့်မြန်မာနိုင်ငံရေးနဲ့မွတ်စလင်တို့ကြားကွာဟချက်ပိုးပြီးတော့ကြီးသွားစေပါတယ်ဗုဒ္ဓဘာသာအများစုဖြစ်တဲ့မြန်မာနိုင်ငံမှာဘာသာကွဲတွေနိုင်ငံရေးမှာပါဝင်ဖို့အခွင့်အလမ်းနဲ့သွားစေပါတယ်ဥက္ကဋ္ဌဆာဗနာကိုကူညီပေးခဲ့တဲ့ကွတ်ကျော်ထုတ်ကသူ့အမြင်ကို VOA ကိုအခုလိုပြောပါတယ
် Can say the whole Myanmar history like before the independence
မြန်မာတိုင်းတခြားလွတ်လပ်ရေးမရခင်ကာလလွတ်လပ်ရေးရပြီးနောက်ပိုင်းကာလနဲ့စစ်အစိုးရလက်ထက်ကနေတော်လှန်ရေးကာလတခြားလုံးကဏ္ဍအသီးသီးမှာမွတ်စလင်တွေပါဝင်ပတ်သက်နေတာပါဒါပေမဲ့ခုတော့မွတ်စလင်တွေမြန်မာတိုင်းမှာရပ်တန်းကရပ်ပြီးတော့ဆိုတာမျိုးဥက္ကဋ္ဌလောက်ချမှုကနေအသိပေးလိုက်တယ်လို့ကျွန်တော်ထင်ပါတယ်ဒါတိတ်ကိုဆိုပါတယ်လို့ကွတ်ကျော်ထုတ်ကပြောသွားတာပါမြန်မာနိုင်ငံလူဦးရေရဲ့400ခန့်နှုန်းသာရှိတဲ့မြန်မာမွတ်စလင်တွေဟာနိုင်ငံရေးမှာအရေးပါတဲ့ကဏ္ဍကနေပါဝင်နေခဲ့ကြသူတွေဖြစ်ပါတယ်။ပိုချုပ်အောင်ဆန်းနဲ့အတူ1948ခုနှစ်မှာလှုပ်ကြံခံလိုက်ရတဲ့အာဇာနည်ဂိုးဦးထဲကဦးရာဇတ်ဟာလည်းမွတ်စလင်ဖြစ်ပါတယ်။ဒါအပြင် 1988 ဒီမိုကရေစီရေးဆန္ဒပြတောင်းဆိုမှုမှာလည်းမွတ်စလင်တွေပါဝင်ခဲ့တာပါ။ဒါပေမဲ့လည်း2011ခုနှစ်နောက်ပိုင်းမှာတော့မြန်မာနိုင်ငံမှာဘာသာရေးအဓိကယုံတွေပေါ်ပေါက်လာပါတယ်။လူပေါင်းရာနဲ့ချီတည်ဆုံခဲ့ရတဲ့2012ခုနှစ်ရခိုင်ပြည်နယ်ရင်းကဘာသာရေးပဋိပက္ခမှာလူနည်းစုရိုဟင်ဂျာပေါင်း300,000လောက်ဒုက္ခသည်စခန်းတွေမှာခိုလုံခဲ့ရပါတယ်။2015အထွေထွေရွေးကောက်ပွဲမှာလည်းရွေးကောက်ခံမွတ်စလင်အမတ်တဦးကိုမြန်မာနိုင်ငံသားဟုတ်မဟုတ်ဆိုတဲ့တန်တရားနဲ့ဝင်ရောက်ရှင်မြန်ခွင့်ပယ်ချခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့ NLD ပါတီကိုလည်းမွတ်စလင်အမတ်တွေရွေးကောက်ပွဲဝင်မပြိုင်ဖို့အမျိုးသားရဲ့အုပ်စုတွေကဖိအားပေးခဲ့ကြပါတယ်။တခြားပါတီကဝင်ပြိုင်ကြတဲ့မွတ်စလင်တွေလည်း NLD ကိုထောက်ခံသူတွေကြောင့်ရွေးကောက်ပွဲမှာရှုံးနေခဲ့တာပါ။ပြီးခဲ့တဲ့အောက်တိုဘာလကရခိုင်ပြည်နယ်ကလုံခြုံရေးစခန်းတွေကိုအမည်မသိတောင်းကျမ်းသူတွေဝင်တိုက်ပြီးတဲ့နောက်လုံခြုံရေးတပ်တွေရဲ့နယ်မြေရှင်းလင်းမှုမှာလူအခွင့်အရေးချုပ်ဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲပြောဆိုချက်တွေရှိခဲ့တယ်လို့ရခိုင်ပြည်နယ်ရင်းကမွတ်စလင်တွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြပါတယ်။မြန်မာအစိုးရကတော့ဒီဆွဆွဲပြောဆိုချက်တွေကိုငြင်းဆန်ထားတာပါ။ရခိုင်ပြည်နယ်ကိုလွတ်လပ်တဲ့စုံစမ်းစစ်ဆေးသူတွေကိုလည်းတွားရောက်ခွင့်ပြုဖို့တောင်းဆိုချက်တွေမြင့်တက်လာပါတယ်။ဥက္ကဋ္ဌနေလောက်ကြံခံရတာကတော့ဘာသာရေးထက်နိုင်ငံရေးကြောင့်ဖြစ်မယ်ဆိုတဲ့ထင်မြင်မှုတွေကြကြံပြပြရှိနေတာကိုစုံစမ်းစစ်ဆေးမှုမှာတွေ့ရပါတယ်။ဒီအမှုနဲ့ပတ်သက်လို့လူ3ဦးကိုတာဝန်ရှိသူတွေကဖမ်းဆီးထားတယ်လို့လေးယောက်မြောက်တန်တရားရှိသူကိုလည်းလိုက်လံရှာဖွေနေတာပါ။မြန်မာနိုင်ငံရေးမှာပါဝင်နေတဲ့88ပွင့်လင်းလူအဖွဲ့အစည်းကကိုမြအိတ်ဟာလည်းမွတ်စလင်ဖြစ်ပါတယ်။ကြအပြင်ရခိုင်ပြည်နယ်ဇာတိရိုဟင်ဂျာအမျိုးသမီးဖြစ်ပြီးတော့2012ခုနှစ်မှာထောင်ကလွတ်လာတဲ့ Women Peace Network Arakan အဖွဲ့တည်ထောင်သူမဝဝေနုကလည်းဥက္ကဋ္ဌနေလှုပ်ကြံခါရတာဟာဘာသာရေးနဲ့တိုက်ရိုက်မပတ်သက်ပဲနိုင်ငံရေးကြောင့်ဖြစ်မယ်လို့သုံးသပ်တယ်လို့အမှန်တိုင်းပြောသူတွေအလွယ်တကူပြစ်မှတ်ထားခံရမယ်ဆိုတာမွတ်စလင်အတိုင်းဝိုင်းကိုတော်ဝိုက်သတိပေးလိုက်တဲ့သဘောလေးဖြစ်တယ်လို့ဆိုပါတယ်။ Kofi Annan ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်မှာတဦးတည်သောမွတ်စလင်ဖြစ်တဲ့ဦးဝေလွင်ကတော့ဥက္ကဋ္ဌတည်ဆုံမှုဟာနောက်မွတ်စလင်ကောင်းဆောင်တွေအတွက်တနည်းအားဖြင့်စိတ်ဆွန်အားတွေတောင်ဖြစ်လာစေလိမ့်မယ်လို့ပြောပါတယ်ရှင်
။နန်းလောင်တင်ပြပေးခဲ့တာဖြစ်ပါတယ်။အခုတော့ဒါကတော့ဒီမြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုနားဆင်ကြရတာပါ။အခုတော့နိုင်ငံတကာဆိုင်ရာသတင်းလွှာဘက်ကိုဆက်ပါမယ်။ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွင်းနယူးယောက်မြို့က Trump Tower မှာရှိတဲ့ထယ်လီဖုန်းလိုင်းတွေကိုသမ္မတဟောင်း Barack Obama ကကြားဖြတ်ထောက်လှမ်းခဲ့ကြောင်းမကြာသေးခင်က Twitter လူမှုကွန်ရက်ပေါ်ကနေအမေရိကန်သမ္မတ Donald Trump ဆွတ်ဆွဲခဲ့တာတွေကိုတော့သမ္မတရဲ့လက်ထောက်တွေကဆက်လက်ကာကွယ်ပြောဆိုနေကြပါတယ်သမ္မတ Trump ရဲ့မဲဆွယ်ပွဲတာဝန်ခံတွေနဲ့ဒီရုရှားအစိုးရတာဝန်ရှိသူတွေကြားဆက်နွယ်မှုတွေနဲ့ပတ်သက်လို့မေးခွန်းတွေထွက်ပေါ်နေချိန်မှာပဲအစိုးရဘက်ကဆွတ်ဆွဲချက်တွေထွက်ပေါ်လာခဲ့တာပါသမ္မတ Trump အစိုးရအပေါ်အရေးမိုးနေတဲ့အခြေအတင်ဖြစ်စရာရုရှားနဲ့ဆက်နွယ်မှုတွေအကြောင်း VOA သတင်းတောက် James Manlon ရဲ့သတင်းဆောင်ပါကိုတော့ကိုအောင်လွန်ကတင်ပြပေးမှာပါရှင်
။သတင်းပတ်တော်ကြားပိတ်ထားပြီးပထမဆုံးအကြိမ်ဖြစ်အများပြည်သူလာရောက်လည်ပတ်ခွင့်ပြုလိုက်တဲ့ American သမ္မတအင်ဗျူတော်ကိုအင်္ဂါနေ့ကရောက်လာတဲ့ခီးသွားဧည့်သည်တချို့ကတော့သမ္မတ Donald Trump ကရုတ်တရက်ထွက်တွေ့ခဲ့ပြီးအားအသင့်အောင်လုပ်ခဲ့ပါတယ်။ချင်းနမှာပဲအင်ဗျူတော်သတင်းစာရှင်းလင်းမှာတော့ပြောခွင့်ရပုဂ္ဂိုလ်ရှောင်းစပိုင်ဆာက Trump Tower မှာရှိတဲ့တယ်လီဖုန်းတွေကိုမိနစ်တုံးကသမ္မတဟောင်း Barack Obama ကြားပြတ်နားထောင်ခဲ့တဲ့အကြောင်းသမ္မတ Trump ရဲ့ Twitter မှတ်ချက်ကိုထပ်မံကောက်ွယ်ပြောဆိုခဲ့တာပါ။ဒါပေမဲ့လည်းသတင်းတောက်တွေကတော့သမ္မတရဲ့ဆွဆွဲချက်နဲ့ပတ်သက်လို့အထောက်အထားတစုံတရာရှိမရှိအင်ဗျူတော်ပြောခွင့်ရပုဂ္ဂိုလ်ကိုမေးခွန်းထုတ်ခဲ့ကြပါတယ်
။ I think the smartest and most deliberative way to address the situation is ask the House and Senate.
ဒီကိစ္စကိုဖြေရှင်းဖို့အကောင်းဆုံးနဲ့အသင့်တော်ဆုံးနည်းလမ်းကတော့အခုလဲစုံစမ်းစစ်ဆေးမှုတွေလုပ်နေကြတဲ့အထက်နဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီတွေကိုဒီကိစ္စအတွက်ရောတခြားသတင်းအချက်အလက်ပေါက်ကြားမှုတွေကိုပါစုံစမ်းဖို့တောင်းဆိုသင့်တယ်လို့ထင်ပါတယ
်။သမ္မတ Trump ရဲ့ဆွဆွဲချက်ကမှန်ကန်မှုမရှိကြောင်းသမ္မတဟောင်း Obama အပြင်အမျိုးသားထောက်လှမ်းရေးအေဂျင်စီညွှန်ကြားရေးမှူးအောင် James Clapper ကလည်းညှင်းဆန်ထားပါတယ်
။ There was no wiretap against Trump Tower during the campaign.
မဲဆွယ်ဘွဲကာလမှာအစိုးရထောက်လှမ်းရေးအတိုင်းဝိုင်းကဘယ်ဖွဲ့စည်းကမှ Trump Tower ကဖုန်းတွေကိုကြားဖြတ်ထောက်လှမ်းတာမျိုးမရှိခဲ့ပါဘူး
သမ္မတဝါမကူရန်ပတ်သက်နေတယ်လို့ဆွဆဲနေတဲ့သမ္မတထရမ့်ကတော့စုံစမ်းစစ်ဆေးဖို့လဲတောင်းဆိုထားတာပါ။ဒါပေမဲ့လည်းဂျော့ရှ်ဝါရှင်တန်တက္ကသိုလ်ကဥပဒေရေးရာကျွမ်းကျင်သူအလန်မော်ရစ်ဆန်ကတော့ဆွဆဲခြင်းနဲ့ပတ်သက်လို့မေးခွန်းထုတ်ပြန်ရရှိနေတယ်လို့မြင်ပါတယ်။
Well, first question is not a legal question, it's a factual question. Is there any basis for it?
ပထမမေးခွန်းကတော့ဥပဒေကြောင်းအရာမဟုတ်ပါဘူး။အချက်လက်နဲ့ပတ်သက်လို့အခြေခံအားဖြင့်ဘာတွေရှိတယ်လဲဆိုတာပဲဖြစ်ပါတယ်။လက်တလုံးမှာတော့တန်တရားဖြစ်တာတဲ့ပိုတဲ့အထောက်အထားမရှိသလိုတန်တရားလောက်နဲ့စုံစမ်းစစ်ဆေးဖို့ကမလွန်လောက်ပါဘူး။
ကွန်ဂရက်စ်တို့ထောက်လိုင်းကော်မတီတွေနဲ့ပြည်သူ့စုံစမ်းစစ်ဆေးဘူရို FBI တို့ကတော့သမ္မတထရမ့်ရဲ့မဲဆွယ်စည်းဝေးတာဝန်ခံတွေနဲ့ရုရှားစူရာကြားဖြစ်နိုင်ရှိတဲ့ဆက်သွယ်မှုတွေကိုစတင်စုံစမ်းနေပါပြီ။ဒါပေမဲ့လည်းထက်လွတ်တော်မှတ်ဒိုင်ယန်ဖိုင်းစတိုင်းတို့ဒီမိုကရက်ကိုယ်စားတွေကတော့ဒီထက်ပိုချေပြန့်ပြီးသိရလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုမျိုးတွေကိုလိုလားနေကြပါတယ
်။ It's vitally important that the American people have trust in this investigation.
ဒီစုံစမ်းစစ်ဆေးမှုကိုအမေရိကန်လူထုကလက်ခံယုံကြည်ဖို့ကိုကျိုးစည်းဝါးတွေနိုင်ငံရေးအရှိန်အဝါတွေနဲ့ဆက်နွယ်ပတ်သက်တဲ့အရေးအယောင်တောင်မရှိအောင်လုပ်ဖို့ကမရှိမဖြစ်အရေးကြီးပါတယ်
။ဒါမှမဟုတ်ထက်လွတ်တော်မှတ်ချက်ဂရက်စလီတို့လိုရီပက်ဘလီကန်တွေကတော့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့အချိန်မတန်သေးဘူးလို့မြင်ပါတယ်
။ There are times when special counsels are appropriate.
သူစုံစမ်းစစ်ဆေးသူတွေနဲ့တင်းတော်တဲ့အချိန်မျိုးတွေရှိပါတယ်။ဒါပေမဲ့လည်းခုကတော့ဒီလိုအချိန်ရောက်ပြီလို့ပြောဖို့စောပါတယ်။
ဘလူးဘီဘီရုရှားနိုင်ငံနဲ့ပတ်သက်တဲ့အခြေတင်ဖြစ်စရာအခြေအနေတွေကသမ္မတထရမ့်အစိုးရအတွက်နိုင်ငံရေးအရာအာရုံစိုက်ခံနေရတဲ့အဓိကကိစ္စတစ်ရပ်ဖြစ်နေရပါတယ်။ Republican Party မဟာဗျူဟာရေးရကျွမ်းကျင်သူ John Fiore ကတော့ Twitter လူမှုကွန်ရက်ကသမ္မတထရမ့်ရဲ့မှတ်ချက်တွေဟာအစိုးရအသည်မဟာဗျူဟာတစ်ရပ်ဖြစ်ကောင်းဖြစ်နိုင်တယ်လို့သုံးသပ်ပါတယ်
It's not clear to me whether this is part of a concerted strategy.
ဒါကခိုင်မာတဲ့မဟာဗျူဟာတရရဲ့အစိတ်ပိုင်းတစ်ခုလား။ဒါမှမဟုတ်သူ့ပင်ကိုစရိုက်လား။ကျွန်တော်အတွက်တော့သိပ်မရှင်းပါဘူး။သူ့အနေနဲ့ဒါတွေကိုရှော့မလား။ဒါမှမဟုတ်ရင်လည်းကျွန်တော်တို့ကပဲပတ်ဝန်းကျင်အစ်တနဲ့အသားကြောင်လှုပ်ကြရတော့မှာလားဆိုတာကိုလည်းကျွန်တော်အတွက်တော့သိပ်မရှင်းလာပါဘူး
။လက်တလောချင်းနေမှာတော့သမရအင်ဗျူရောကချိန်ညာချက်တွေရောသမရရဲ့ Twitter လူမှုကွန်ရက်ကမှတ်ချက်တွေကိုပါဝါရှင်တန်နိုင်ငံရေးအသိုင်းအဝိုင်းကအနိကက်စောင့်ကြည့်ကဲခတ်နေကြအောင်မှာတော့တေချာတော့ရှိနေပါတယ်ခင်ဗျာ။
ကောင်လုံးတင်ပြပေးခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းဗုဒ္ဓဦးနဲ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်နောက်နောက်နိုင်ကြညာ9နိုင်ကနေ10နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုတိုသိန်းတင်ညာပေးပါမယ်ရှင်
မြန်မာနိုင်ငံကရိုဟင်ဂျာမူဆလင်လူနည်းစုတွေကြောင့်တွေ့ခံစားခဲ့ရတဲ့နှိပ်စက်ညှဉ်းပန်းမှုတွေဟာလူသားမှုအပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုအဆင့်ထိဖြစ်ပွားရှိတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာအမင်းကြီးဇာယက်ရာယက်အဟူစိန်ကဒီကနေ့ဂျနီဗာလူ့ခွင့်ရေးကောင်စီဌာနချုပ်မှလုပ်တဲ့အစည်းအဝေးတွင်ပြောသွားပါတယ်။ဆိုရပြီးနှစ်ပေါင်းများစွာဖြစ်လာတဲ့နှိပ်စက်ညှဉ်းပန်းမှုအခြေအနေနောက်ခံမှာလူ့ခွင့်ရေးချိုးဖောက်တယ်ဆိုတာတွေရဲ့ပြင်းထန်မှုဟာကျွန်တော်တို့တော့လူသားမှုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုအဆင့်ထိညောင်းနိုင်မှုရှိပြီးဒါဟာနိုင်ငံကရာဇဝတ်တရားခုံရုံး ICC ကကင်တွယ်လှုပ်ဆောင်ခွင့်ရှိတဲ့အခြေအနေဖြစ်နေပါတယ်လို့မဟာမင်းကြီးအယ်ဟူစိန်ကပြောပါတယ်။မြောက်ကိုရီးယားကမကြာသေးခင်ကပဲတိုက်ချင်းပစ်ဒုံးပျံတွေပဲ့ထင်းပစ်ဒုံးကြီးတွေဆန်သက်ပစ်လွတ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂလူညွန်ရေးကောင်စီမှဒီကနေ့တကပိတ်အစည်းအဝေးလုပ်ဖို့ရှိပါတယ်။ထိတ်တန့်ရင်ဆိုင်တွေ့တာမျိုးကိုရှောင်ကြဖို့မြောက်ကိုရီးယားတောင်ကိုရီးယားနဲ့အမေရိကန်တို့ကိုတရုတ်ကတောင်းဆိုထားချိန်မှာပဲအခုလိုလူညွန်ရေးကောင်စီအစည်းအဝေးလုပ်မှာပါ။မြောက်ကိုရီးယားဘက်ကနျူကလ িয়ার နဲ့ဒုံးကြီးဆန်သက်တာတွေကိုရပ်ဆိုင်းပြီးအပြန်အလှန်အားဖြင့်အမေရိကန်နဲ့တောင်ကိုရီးယားတို့ကပူးတွဲစီရေးလေ့ကျင့်မှုတွေကိုရပ်ဆိုင်ဖို့အတွက်တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကအဆိုပြုတင်ပြထားပါဗျ။တောင်ကိုရီးယားနိုင်ငံမှာအမေရိကန်ရဲ့အငင်းပွားပွဲဒုံးကျည်ကာကွယ်စနစ်ချထားတာနဲ့ပတ်သက်လို့တရုတ်အစိုးရကကန့်ကွက်တာဟာကြိုးကြောင်းစီလျော်မှုမရှိဘူးလို့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဒန်နီယယ်ရက်ဆယ်ကအင်္ဂါနေ့ညနေပိုင်းမှာသတင်းတော်တချို့ကိုပြောလိုက်ပါဗျ။တရုတ်အနေနဲ့မြောက်ကိုရီးယားပေါ်ဩဇာသိမ်းယောက်မှုကိုနီးမန်လမ်းမှန်အသုံးပြုပြီးကြိုးစားသွားဖို့လည်းဒန်နီယယ်ရက်ဆယ်ကတိုက်တွန်းသွားပါဗျ။မြောက်ကိုရီးယားနဲ့တန်တမာရေးအငင်းပွားနေတဲ့ကိစ္စကိုမလေးရှားနိုင်ငံကစပြီးလုပ်ခဲ့တာမဟုတ်ဘူးလို့မလေးရှားဝန်ကြီးချုပ်နာဂျစ်ဘရော့ဆက်ကဒီကနေ့မှပဲပြောလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့အဖေတူအမေခွဲအကိုကင်ဂျွန်နမ်မလေးရှားနိုင်ငံကွာလာလမ်ပူလေဆိပ်မှာဖေဖော်ဝါရီလ13ရက်နေ့ကလှုပ်ကြံတက်ဖြတ်ခံလိုက်ရတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့မလေးရှားမြောက်ကိုရီးယားနှစ်နိုင်ငံကြားမှာတန်တမာရေးတင်မာနေတာပါ။ကင်ဂျွန်နမ်မြန်မာသားစုဆွေမျိုးသားချင်းတွေဟာမျိုးရိုးဗီဇ DNA နမူနာတွေပေးဖို့တိတ်ကြောက်နေပုံရတယ်လို့လည်းမလေးရှားဝန်ကြီးချုပ်ကပြောပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာပါရှင်ဒီညနေအစည်းအဝေးထုတ်လုပ်ရမှုကမိုင်းသိန်းစင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audrey Rigas ဖြစ်ပါတယ်ကျွန်မရှားဖောင်ပါ VOA American တန်ညနေပဲမြန်မာဘာသာအစည်းအဝေးကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.